မြန်မာအစိုးရရဲ့ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးရမှာတီးခြားတစ်ဖွဲ့ချင်းစီတွေ့ဆုံဆွေးနွေးမှာမဟုတ်ပဲကော်မတီအစုအဖွဲ့လိုက်ဆွေးနွေးသွားမယ်လို့မြောက်ပိုင်းဒေသတိုင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC တာဝန်ရှိသူတွေကပြောပါရယ် FPNCC အဖွဲ့အနေနဲ့ NCA လမ်းကြောင်းကိုအယုံအကြည်မရှိသလိုသုံးဝင်ဆိုင်အခြေခံပုံစံမျိုးနဲ့တွေ့ဆုံဆွေးနွေးဖို့လိုလားတယ်လို့လည်းပြောပါရယ်ဒီအကြောင်းပြည်စုံကိုတော့ထိုင်းအခြေဆိုင် VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်ရှင
်မြောက်ပိုင်းဒေသတိုင်းဒေသလက်နက်ကန်ဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့နိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ကလည်းမြန်မာစိုးရကိုယ်စားလှယ်ဖွဲ့နဲ့တီးခြားတဲ့ဖွဲ့ချင်းတွေ့ဆုံဆွေးနွေးမှာမဟုတ်ဘူးလို့BSLF ပလောင်ပြည်လူမျိုးရေးတာဝန်သူရင်မှုပုံမှုကြီးတာဖုံးကျော်ကပြောပါရယ
်မြမတက်မတော်ရင်မြမအစိုးရကျွန်တော်တို့ကိုခွဲပြီးတွေ့မယ်တပ်ဖွဲ့ချင်းတွေ့မယ်စသည်ပြောတဲ့ဟာကိုကျွန်တော်တို့ကမတွေ့နိုင်ဘူးစတော်မဒီအနေနဲ့ပဲတွေ့မယ်ဒီလိုပဲဆက်လက်ရည်တည်ထားပါ
ပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကနေ24ရက်နေ့ထိ UWSA ဝပြည်သွေးစည်းညွှန်ရေးပါတီထိန်းချုပ်ရာပန်ခမ်းတီရမှာတိုင်းတလက်နက်ကဖွဲ့ခုနှစ်ဖွဲ့ကနေပြည်ထောင်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီအစည်းအဝေးကိုကျင်းပခဲ့ပါရယ်ဒီစည်းဝေးကနေနိုင်ငံရေးပြဿနာကိုလွတ်သွေးကြကြဆွေးနွေးနိုင်တဲ့အခင်းကြီးမျိုးကိုဆွေးနွေးခဲ့ကြတယ်လို့ဘူမူကြီးတာဖုံးကျော်ကဆက်ပြောပါရစေ
။ကျွန်တော်ပြောပါရည်ဒီချက်ကအဲဒီမှာအစိုးရရဲ့ NGO ကျွန်တော်ဘယ်လိုမှအယုံကြည်မရှိဘူး။တကယ်နဲ့တွေ့ကြနိုင်တဲ့အပိခရဲ့ဆွေးစားချက်ကျွန်တော်လည်းပြုလုပ်တယ်။ပြီးတော့နိုင်ငံရေးဆွေးနွေးနေရလဲအခုလို20ရာစုပြည်လုံးအခင်းကြီးနဲ့ NGO ကထွက်လာတဲ့ပေါ်ပေါက်လာတဲ့ဒီနိုင်ငံရေးမှုပေါင်းနဲ့ဆွေးနွေးတာမျိုးမဟုတ်ဘဲနဲ့ကျွန်တော်တိုင်းသားတွေတကယ်ပါဝင်တင်ပါဝင်ထိုက်တဲ့ကျွန်တော်တို့သုံးဝင်ဆိုင်အခြေခံပုံစံမျိုးကိုနိုင်ငံရေးပြဿနာကိုလက်တွေ့ကြကြဆွေးနွေးနိုင်တဲ့အခင်းကြီးမျိုးကိုကျွန်တော်တို့ဆွေးနွေးကြတယ
်။ FNCC အနေနဲ့အစိုးရတက်မတော်တိုင်းသားလက်နက်ကန်ဖွဲ့စည်းသုံးဝင်ဆိုင်ပုံစံနဲ့ဆွေးနွေးဖို့လိုလားတယ်လို့သူကဆိုပါတယ်အဖွဲ့အနေနဲ့လာမဲ့တတိယကြိမ်23ရာစုပင်လုံညီလာခံစည်းဝေးကိုအစိုးရဘက်ကတက်ရောက်ဖို့တရားဝင်ဖိတ်ကြားလာမယ်ဆိုရင် FNCC အနေနဲ့တစုတစည်းတည်းတက်ရောက်သွားမယ်လို့လည်းစုံပြတ်ထားပါတယ်ဒီစည်းဝေးကနေ FNCC ခေါင်းဆောင်ဖြစ် UWSP ဝပြည်သွေးစည်းညီညွတ်ရေးပါတီဥက္ကဋ္ဌဦးပေါ့ယူချန်းကိုကော်မတီဥက္ကဋ္ဌဖြစ်ရွေးချယ်ထားပြီးကချင်ဖွဲ့ KNO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအန်ပါလကိုတော့ကော်မတီဒုတိယဥက္ကဋ္ဌဖြစ်ရွေးချယ်ခန့်အပ်ခဲ့ပါတယ်ပန်ခမကျင်းပခဲ့တဲ့ FNCC ဖွဲ့ဝင်စည်းဝေးကိုဝပြည်သွေးစည်းညွှန်ရေးပါတီ UWSP ကချင်လွတ်လပ်ရေးဖွဲ့ KNO ရှမ်းပြည်သွေးစည်းရေးပါတီ SSPP ပလောင်ပြည်နယ်လူမျိုးရေးသားဦး PSLF မြန်မာမျိုးရများဒီမိုကရက်တစ်မဟာမိတ်တမတော် MNDAA ကိုကံအဖွဲ့ရခိုင်တမတော် AA နဲ့အမျိုးရားဒီမိုကရေစီမဟာမိတ်တမတော် NDAA မိုင်းလာဖွဲ့တို့ထိပ်တည်ခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်ဒါပြင် FNCC ဖွဲ့နဲ့နိုင်ဟန်တာဥဆောင်တဲ့ UNSC ညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီကိုယ်စားလှယ်ဖွဲ့နဲ့လည်းဩဂုတ်လ25ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်လို့ဘူမှုကြီးတာဘုံကျော်ကအခုလိုဆက်ပြောပါတယ
်။ UNSC ဖွဲ့နဲ့ကျွန်တော်တို့တွေ့ဆုံတဲ့ဟာကအတိအကျတော့ UNSC ကတော့ရွေးချယ်နိုင်ဖို့အခွင့်အရေးတွေတိတ်နေတယ်။နေပြီးအကန့်အသတ်တွေတိတ်များတဲ့အတွက်ကြောင့်အခု NCE ထဲမှာလိုက်ပါပြီးဆူးနေရတဲ့အပိုင်းဖြစ်တဲ့ဥပမာ NCE ကိုပြုပြင်တောင်းလဲပြီးတော့မှကြောင်လဲတဲ့အချက်ရှိချက်ကိုတင်ထားပါတယ်အဲ့ဒီအပေါ်မှာရည်တည်ပြီးတော့မှဆောင်ရွက်သွားမယ်ဆိုတဲ့အနေထားမှာဒါ UNFC ရဲ့ဆောင်ရွက်နေတဲ့ဟာဆိုတော့အဲ့ဒီရည်တည်ချက်ကိုကျွန်တော်တို့ UNFC ကောင်းဆောင်ရင်းလဲကျွန်တော်အပြင်လာဆွေးနွေးကြတယ်ရှင်းရှင်းမှာကျွန်တော်ဘယ်လိုပြောဆိုနိုင်မလဲကျွန်တော်တို့ဆွေးနွေးကြတယ် UNFC ကလက်ရှိရည်တည်ချက်ကိုလဲကျွန်တော်တို့နိုင်ငံရေးရစာနာနားလေတယ်ဆက်လက်တော့ခံစားဖို့ဆိုပြီးတော့ကျွန်တော်အပြင်လာဆွေးနွေးနေတိုင်းကြားရမှာရှိပါတယ်
တောင်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ UNFC ဖွဲ့ကလည်းနှုတ်ဆက်ဖို့နှုတ်ဆက်စာပေးပို့ထားတဲ့အတွက်လက်ရှိ UNFC သွင်းမှာမွန်ပြည်ထပါတီ၊ကရင်နေမျိုးရသုတ်သက်ရေးပါတီ၊ရခိုင်မျိုးရကောင်စီ ANC ၊လာဟုဒီမိုကရက်တစ်အစည်းအရုံး ATU စတဲ့၄ဖွဲ့သာကြံရှိနေပါတယ်။မြောက်ပိုင်းတိုင်းဒေသလက်နက်ကိုင်ဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးရေးကော်မတီ FNCC အနေနဲ့ငြိမ်းချမ်းရေးဆိုင်ရာလုပ်ငန်းတွေဆွေးနွေးနိုင်ဖို့အစိုးရကုစားပြုကုစားလက်ဖွဲ့ဖွဲ့စည်းပေးဖို့ကိစ္စကိုအများဆုံးကောင်တယ်ဖော်ပေးဖို့ဩဂုတ်လ24ရက်နေ့ရက်စွဲနဲ့မြန်မာအစိုးရကိုတောင်းဆိုထားပါတယ်။ဒါပြင်မြန်မာနိုင်ငံရဲ့ငင်းချင်ရေးဖြစ်စဉ်အောင်မြင်ဖို့တရုတ်နိုင်ငံဘက်ကသွားလာရေးလုံခြုံရေးပိုင်းတွေဖြင့်ဂျာဝင်ညှိနှိုင်းမှုတွေလှုပ်ဆောင်ပေးဖို့ကိုလည်း FNCC ကနေတောင်းဆိုထားပါတယ်။ဒီတောင်းဆိုချက်ပေါ်မှာမြန်မာအစိုးရဘက်ကအကြောင်းပြန်လာတာမျိုးမရှိသေးသလိုဘယ်ရက်နေ့မှတွေ့ဆုံနိုင်မလဲဆိုတာသိရှိဖို့မြန်မာငင်းချင်ရေးကော်မရှင်ဖွဲ့အတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်မရရှိခဲ့ပါဘူး။လက်ရှိကချင်းပြည်နယ်နဲ့ရှမ်းပြည်နယ်တွင်းမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းတိုင်းဒေသလက်နက်ကိုင်အဖွဲ့တို့ချို့နဲ့စစ်ရေးသင်းမှနေဆဲအခြေအနေမှာရှိနေပါတယ်ခင်ဗျာ။